ဘယ်နေတော့တရားနာပရိသတ်ဒီဒီဘုရားရှင်ရဲ့စကားတော်ကိုလက်ခံနိုင်ကြရလားဘုရားတော့ကပရိသတ်ဒီရောဒီလက်ခံနိုင်နေဆိုပြီးတော့ကြက်ကြက်မှလက်မခံနိုင်ဘူးလို့မလုံးနဲ့နော်ဘုန်းကြီးကစကားချီနေရတာတတိချာတာနော်ကဲဘာကြောင့်လဲဆိုတော့ဘုရားရှင်ကဥပမာလေးတစ်ခုနဲ့ဆက်ဟောတယ်အိတ်အိမ်ဆောက်ပြီးပြတ်တတ်ဆောင်ပေါက်တဲ့အထွတ်တတ်တဲ့အိတ်အိမ်ဆောက်တော်မယ်ဆိုရင်အောက်ပိုင်းအဆောင်လို့ခေါ်ဆိုအပ်တဲ့နိုင်ရည်တိုင်နေလည်းမရှိဘူးထုတ်တယ်လည်းမရှိဘူးရောက်ဝိုင်းနေလည်းမရှိဘူးအောက်ပိုင်းအဆောင်လုံးဝမရှိဘဲနဲ့အပေါက်အပေါ်ပိုင်းအဆောင်လို့ခေါ်ဆိုအပ်တဲ့တိုင်းပြည်များရဲ့အချင်းရဲ့နေတွေတင်ပြီးတော့အထွတ်တတ်တဲ့ပြတ်သက်ဆောင်ပေါက်တဲ့အင်ဂျီလုံးကိုဆောက်မယ်ဆိုရင်ဖြစ်နိုင်ပါ့မလားဖြစ်နိုင်ပါဘူး။ဒီအဲ့ဒီအတိုင်းပဲပုဂ္ဂိုလ်တယောက်ကဒုက္ခအရိယသစ္စာသမုဒိယအရိယသစ္စာနိရောဓအရိယသစ္စာမဂ္ဂအရိယသစ္စာခေါ်တဲ့သစ္စာ၄ရပ်တရားမြတ်ကိုဟုတ်တိုင်းမှန်စွာသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြင့်မောထွန်းဖောက်မသိမမြင်ပဲသန္တရာဝဆင်းဒုက္ခရဲ့ကုံရဖြစ်တဲ့နန္ဒရာဝဆေဒုက္ခရဲ့အဆုံးပိုင်းခံဖြစ်တဲ့နိဗ္ဗာန်ကိုရောက်အောင်ငါပြုလုပ်ပြမယ်လို့လာပြောခရင်ဘလို့မှမဖြစ်နိုင်ပါဘူး။ဖန်တီတော်ဉာဏ်နဲ့ပြိမ့်တဲ့ဖြစ်နိုင်တယ်လို့များပြောခြင်းကမပြောခြင်းဘာလို့ရမလဲ။သစ္စာလေးနန္ဒရာဝဆေဒုက္ခရဲ့အဆုံးပိုင်းခံဖြစ်တဲ့နိဗ္ဗာန်ကိုအလိုရှိခရင်ကိုယ့်ဘက်ကဘာလို့ရမလဲ။သစ္စာ၄ရပ်တရားမြတ်ကိုသိအောင်ကြိုးစားရအောင်။ဒါဟုတော့စိတ်ထဲမှာစွဲထားဖို့လိုတယ်နော်။နောက်တစ်ခုကြောင်းမြန်လှမ်းပြီးတော့ဘုရားရှင်ကဟောတော်မူပြန်တဲ့ယောကဘိက္ခဝေဣဝန္တိယအဟံဒုက္ခရိယသစ္စာယထဗုဒ္ဓံမိသမေသဒုက္ခသမုဒ္ဒယံအရိယသစ္စာယထဗုဒ္ဓံမိသမေသဒုက္ခနိရောဓရိယသစ္စာယထဗုဒ္ဓံအနဘိသမေသဒုက္ခနိရောဓဂ ामी နိပရိပတ္တာရိယသစ္စာယထဗုဒ္ဓအဘိသမစ္ဆယောဂောဘိက္ခဝေဣဝေတိယဟံဒုက္ခရိယသစ္စာယထဗုဒ္ဓအဘိသမစ္ဆဒုက္ခသမုဒယရိယသစ္စာယထဗုဒ္ဓအဘိသမစ္ဆဒုက္ခနိရောဓရိယသစ္စာယထဗုဒ္ဓအဘိသမစ္ဆဒုက္ခနိရောဓဂ ामी နိပရိပတ္တာရိယသစ္စာယထဗုဒ္ဓအဘိသမစ္ဆနာမဒုက္ခတတ္တံကရိဏမေတိဌာနမေတံဝိသတိဘိက္ခုယစိတ္တယံတို့ယောခအကျင့်အမမထသံယောသောပုဂ္ဂိုလ်တ attva တိအေဟိုဤသောဝတိယပြောဆိုလာညာအပုဂ္ဂိုလ်ကြောင့်တော့ပြောလာပြီဘယ်လိုပြောလဲအဟံဂါလီဒုက္ခရိယသစ္စာဒုက္ခအရိယသစ္စာတရားကိုယထာဘုဒ္ဓံဖောမပြဟိုတိုင်းမှန်စွာအမိတမေသတ္တမဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်းမြတ်မောဆွေးပေါက်သိမြင်ပြီး၍ဒုက္ခသမုဒယရိယသစ္စာဒုက္ခဖြစ်သောသမုဒယရိယသစ္စာတရားကိုယထာဘုဒ္ဓံမပေါ်မပြဟုတ်တိုင်းမှစွာအပိသမေသသမာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွင်းပေါက်သိမြင်ပြီး၍ဒုက္ခနိရောဓရိယသစ္စာဒုက္ခချုပ်ရန်နိရောဓရိယသစ္စာတရားကိုယထာဘုဒ္ဓံမပေါ်မပြဟုတ်တိုင်းမှစွာအပိသမေသသမာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွင်းပေါက်သိမြင်ပြီး၍ဒုက္ခနိရောဓဂ ामी နိပဏိပတ္တာရိယသစ္စာဒုက္ခချုပ်ရာနိရောဓနိဗ္ဗာန်သို့ရောက်ချောင်းကျင့်တဲ့ဖြစ်သည့်မဂ္ဂရိယသစ္စာတရားကိုယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှန်စွာအဘိသမစ္ဆသမ္မာတိရှိဉာဏ်ပညာဖြင့်ကိုယ်တိုင်မြင်ပေါ်ထွေးဖို့သိမြင်ပြီး၍သမ္မာကောင်းမှုမှန်ကန်စွာဒုက္ခသတ္တန္တရာဝဆင်းရဲဒုက္ခဤအန္တံအဆုံးအပိုင်းခံဖြစ်သည့်နိဗ္ဗာန်ကိုဂရိတာမိငါးရအောင်ပြုလို့ပြမိအံဣတိဧဝဤသောလေယဝတိယပြောဆိုလာညာအဣတံဌာနထုံပုဂ္ဂိုလ်ရဲ့ဤကဲ့သို့ပြောဆိုသည့်အတန်ဖြစ်နိုင်ရသောအကြောင်းညာမျိုးသည်ဝိသတိဖြစ်ချာဤကံရှိသည်သာလျှင်ဒီကြောင့်များနှံပြီးဟောတာနော်ပုဂ္ဂိုလ်တယောက်ကပြောလာပြီးငါသည်ဒုက္ခအရိယသစ္စာတရားကိုဟုတ်တိုင်းမှန်စွာမဖောက်မပြဟုတ်တိုင်းမှန်စွာသမ္မာဒိဋ္ဌိပညာဖြင့်ကိုယ်တိုင်မြင့်မောထွန်းဖောက်သိမြင်ပြီးတဲ့အခါဒုက္ခဖြစ်ကြောင်းသမုဒယအရိယသစ္စာတရားကိုလည်းမဖောက်မမြန်ဟုတ်တိုင်းမှန်စွာသမ္မာဒိဋ္ဌိပညာဖြင့်ကိုယ်တိုင်မြတ်မောထွင်းမောသိမြင်ပြီးတဲ့အခါဒုက္ခချုပ်ရာနိရောဓအရိယသစ္စာတရားကိုလည်းမဖောက်မမြန်ဟုတ်တိုင်းမှန်စွာသမ္မာဒိဋ္ဌိပညာဖြင့်ကိုယ်တိုင်မြတ်မောထွင်းမောသိမြင်ပြီးတဲ့အခါဒ ဒုက္ခကြောင့်ယာနိရောဓနိဗ္ဗာန်သို့ရောက်ကြောင်းခြင်းစဉ်တော့ခေါ်ဆိုအပ်တဲ့မဂ္ဂအရိယသစ္စာတရားကိုလည်းမဖောက်မပြဟုတ်တိုင်းမှန်စွာသမ္မာတိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ဖွင့်ဖို့သိမြင်ပြီးတဲ့အခါသန္ဓရာဝစီရဲ့ဒုက္ခရဲ့အဆုံးပိုင်းချဖြစ်တဲ့နိဗ္ဗာန်ကိုရအောင်ငါပြုလုပ်ပြမယ်လို့ပုဂ္ဂိုလ်တယောက်ကလာပြောခဲ့မယ်ဆိုရင်ထိုပုဂ္ဂိုလ်ရဲ့ပြောဆိုချက်ဒီပြောဆိုသည့်အတန်ဖြစ်နိုင်တဲ့အကြောင်းအရာရှိပါတယ်ဒါကဖြစ်နိုင်တယ်နော်ဒီတော့သန္ဓရာဝစဉ်ဒုက္ခရဲ့အဆုံးပိုင်းကြဖြစ်တဲ့နိဗ္ဗာန်ကိုအလိုရှိခဲ့ရင်ဘာလို့ရမလဲသစ္စာလေးရဲ့တရားများကိုသိအောင်ချုပ်စာအထောက်ဒါကြောင့်ဘုရားရှင်ကဥပမာလေးနဲ့ဆက်ဟောပါတယ်ဥပမာအထွတ်တန်တဲ့ပြတ်သက်ဆုံးသံဃာကိုဆောက်မယ်ဆိုရင်ရှင်းသောအောင်ပိုင်းအဆောင်ဥလုံးခေါ်ဆိုတဲ့တိုင်းနည်းနိုင်ရည်နည်းထုံးဒီရောက်ဝိုင်းနေရှိရရှိမိတဲ့အချိန်ခံကြတော့မှအပေါ်ပိုင်းအဆောင်လို့ခေါ်ဆိုရတဲ့ဒိုင်းနေမြားလေးစသည်တင်ပြီးတော့အထွတ်တက်တဲ့တက်တက်ဆောင်ပေါက်တဲ့အိမ်တလုံးကိုဆောက်မယ်ဆိုရင်မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်အဲ့ဒီအတိုင်းပဲသစ္စာလေးရတရားမြတ်ကိုဟုတ်တိုင်းမှန်စွာသမ္မာတိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်သိမြင်ပြီးတဲ့အခါထိုပုဂ္ဂိုလ်ကသန္တရာဝစေဒုက္ခရဲ့အဆုံးပိုင်းချဖြစ်တဲ့နိဗ္ဗာန်ကိုရအောင်ငါပြုလုပ်ပြမယ်လို့ပြောဆိုခဲ့ရင်ထိုပြောဆိုတဲ့အတိုင်းဖြစ်နိုင်တဲ့အကြောင်းရှိပါတယ်ဆိုပြီးဒီလိုဟောတယ်ဟုတ်ပြီတော့မှဘုရားရှင်ကအလားတူပဲသတ္တမတိယဘိကဝေဣတံဒုက္ခတိယောဂောကရဏီယောအယံဒုက္ခသမုဒိယောတိယောဂောကရဏီယောအယံဒုက္ခနိရောဓောတိယောဂောကရဏီယောအယံဒုက္ခနိရောဓာခမိနိပရိပဒာတိယောဂောကရဏီယောဘိကဝေစိတ္တယံတောတတ္တမထိုကဲ့သို့သောအကြောင်းတရားကြောင့်ဤဟာဤသန္တရောမြာတွင်၌ဒုံမေသင်္ချေသာတို့သည်ဤတံဒုက္ခံဒီဤကံဒုက္ခရိယသစ္စာတရားဤဟု၍ယောဂောတိအောင်ကျူစာအထုခြင်းကိုကရဏီယောပြုသင်ပြုတိုင်းလှပေ၏အယံဒုက္ခသမုဒယောတိဤကဒုက္ခဖြင့်ကြောင်းသမုဒယအရိယသစ္စာတရားဤဟု၍ယောဂောတိအောင်ကျူစာအထုခြင်းကိုကရဏီယောပြုသင်ပြုတိုင်းလှပေ၏အယံဒုက္ခနိရောဓောတိဤကဒုက္ခချုပ်ရန်နိရောဓအရိယသစ္စာတရားဤဟု၍ယောဂောတိအောင်ကျူစာအထောခြင်းကိုကရဏီယောပြုသိပြုထိုင်လှပေ၏အယံဒုက္ခနိရောဓဂမိနိပရိပဒာတိဤကဒုက္ခချုပ်ရနိရောဓနိဗ္ဗာန်သို့ရောက်ကြောင်းခြင်းနှင့်ဖြစ်သည့်မဂ္ဂအရိယသစ္စာတရားဤဟု၍ယောဂောတိအောင်ကျူစာအထောခြင်းကိုကရဏီယောပြုသိပြုထိုင်လှပေ၏သစ္စာလေးပါးသိအောင်ကျူစာအထောခိုက်ပါရဲ့ဆိုပြီးတော့ဘုရားရှင်ကဒါပရိနိဗ္ဗာန်စံတော်မူမဲ့နှစ်မှာဆိုဆုံးမှသွားတဲ့စကားလေးတွေဘယ်နဲ့တော့တရားနာပရိသတ်ကြီးလိုက်နာဖို့မကောင်းဘူးလားကောင်းပါဘူးခင်ဗျာ။ဒုက္ခသစ္စာပါလဲဒါကအရေးကြီးတာနော်။ဘာကိုဒုက္ခသစ္စာခေါ်လဲအာလောကီမှာဓမ္မစကြာတော့ဖတ်ဖို့တဲ့ပုဂ္ဂိုလ်များပါလိမ့်မယ်။ရပုတဲ့ပုဂ္ဂိုလ်တွေလည်းများကောင်းများပါလိမ့်မယ်နော်။ဓမ္မစကြာဒေသနာတော်မှာရောမဟာသီပရဏတုခံဒေသနာတော်စတဲ့ဆိုလိုဒေသနာတွေဘာရောဒုက္ခသစ္စာကိုဖျက်ရှင်ရှင်းရှင်းနဲ့အပိုင်းလေးမှာသံခိတေနပိစုပါဒနဲ့ခန္ဓာဒုက္ခလူရင်းတို့ရှင်ပြောမယ်ဆိုလို့ရှိရင်တော့ဥပါဒံနဲ့ခန္ဓာ၅ပါးသည်ဒုက္ခသစ္စာပဲဥပါဒံနဲ့ခန္ဓာ၅ပါးဆိုတာကဘာလဲရူပပါဒနဲ့ခန္ဓာဝေရဏုပါဒနဲ့ခန္ဓာနိညုပါရဏေခန္ဓာသင်္ခါရုပါရဏေခန္ဓာဝိညာဉ်ုပါရဏေခန္ဓာဆိုပြီးဥပါဒဏေခန္ဓာ၅ပါးဘယ်နှပါးလဲ၅ပါးတနုကဘာကြောင့်ခန္ဓာအပေါက်ခန္ဓာဆိုတာကအပေါက်အစုပဲဥပါဒဏကဥပါဒံတို့ရဲ့ဆွဲလန်းစရာအပေါက်အစု၅မျိုးလို့ဆိုရပါတယ်ဘာဒီပေါ်စုထားတယ်လဲဆိုတော့ဒီစကလုံးရဲ့အဓိပ္ပာယ်ကိုဘုရားရှင်ကိုရောတိုင်းကခန္ဓာဝေကတန်ရုပ်ပါဠိတော်ခန္ဓာတုတ်တံမှာတိတိကျကျနဲ့ရှင်းထားတယ်။ယံကိရှင်ရူပအတိတဏံကတပိစ္ဆုပန္နဣဇ္ဇတံဝဖိဋ္ဌံဝအောလရိကံဝသုကုမံဝဟိနံဝပဏိတံဝယံတုရိလန္တိကေဝသတ္တံဥပါဒာနိယအယံဥစ္စတိရူပပါရဏေခန္ဓောအတိဖြစ်တဲ့ယုတ်တရားပိစ္ဆုပန္နယုတ်တရားအနာဂတ်ယုတ်တရားဣဇ္ဇဒယုတ်တရားဖိဋ္ဌယုတ်တရားဩလရိကခေါ်တဲ့ယုံရင်ကြံတဲ့ယုတ်တရားသုခမခေါ်တဲ့သင်္ပေနုညာနဲ့ယုတ်တရားဟိနခေါ်တဲ့ယုံညာနဲ့ယုတ်တရားပဏိတခေါ်တဲ့မွန်မြတ်တဲ့ယုတ်တရားဒုရခေါ်တဲ့ဝေကွာနေတဲ့ယုတ်တရားတန်တိကခေါ်တဲ့ညိကတဲ့ယုတ်တရားပေါင်းလိုက်တော့17မျိုးအဲ့ဒီ17မျိုးက တဏှာဒိဋ္ဌိဥဆောင်နေတဲ့ဥပါဒံတို့ဖြင့်ငါပဲငါဟာပဲလို့ဆွဲလန်းစရာဖြစ်ခဲ့မယ်သုံးသရဖို့အပြစ်မှတိရှိခဲ့မယ်ဆိုရင်အဲ့ဒီညုံတရားအစုအပုံကိုရုပ္ပဘာရဏေခန္ဓာခေါ်တယ်ဆိုပြီးရှင်းထားတယ်အလားတူပဲတစ္ဆေတမျိုးသောအခြင်းအမြစ်ဒီနေ့ဝေဒနာအစုဘုံတင်ညာအစုဘုံသင်္ခါရစိတ္တိသင်္ခါရနေရာအစုဘုံ အနည်းဆုံးဝိညာဉ်အစုအပုံတွေကိုလည်းဝိရဏုပါရဏေခန္ဓာ၊ဉာဏုပါရဏေခန္ဓာ၊သင်္ခါရုပါရဏေခန္ဓာ၊ဝိညာဉ်ုပါရဏေခန္ဓာဆိုပြီးတော့ဆက်ဟောထားပါတယ်နော်။ဟောထားလိုက်တဲ့အခါကျတော့အဲ့ဒီဥပါဒနဲ့ခန္ဓာ၅ပါးတွေ၊သစ္စာ၊ဒေသနာ၊နိယ၊ဗတ္တိသ၊ဒုက္ခသစ္စာ။ဒုက္ခသစ္စာရှင်းတဲ့မှာအတိတ်ခန္ဓာ၅ပါးလည်းမပါဘူးလား။ပါပါဘုရား။ပစ္စုပန်ခန္ဓာ၅ပါးလည်း ဩလာနိကခေါ်တဲ့ယုံဉာဏ်နဲ့ခန္ဓာ၅ပါးဒုက္ခမှာခေါ်တဲ့သင်္ခွေဉာဏ်နဲ့ခန္ဓာ၅ပါးဒီလည်းဖွာကြ။ခိနခေါ်တဲ့ယုံဉာဏ်နဲ့ခန္ဓာ၅ပါးပဏိတခေါ်တဲ့မုံဉာဏ်နဲ့ခန္ဓာ၅ပါးဒီလည်းဖွာကြပါလေ။အဲ့ဒီဒုက္ခသစ္စာစေတ္တမှာ ပါဠိနဲ့ခါကြတော့အဲ့ဒီဒုက္ခသစ္စာကိုမသိခဲ့ဘူးဆိုရင်သမ္မာဓိဋ္ဌိညာပညာဖြင့်ဟုတ်တိုင်းမှသာကိုယ်တိုင်မျက်မှောက်ထွက်ဖို့မသိခဲ့ဘူးဆိုရင်တဏှာဝေစေဒုက္ခရဲ့အဆုံးပိုက်တာဖြစ်တဲ့နိဗ္ဗာန်ကိုရောက်နိုင်မလားရောက်နိုင်ပါဘူး။အဲ့ဒါဘယ်သူဟောတာလဲ။ဘုန်းကြီးဟောတယ်လို့မလုံနဲ့နော်။ဒါဘုရားရှင်ဟောသွားတာ။ဘုရားရှင်ဟောတဲ့တရားအပေါ်နဲ့ယုံကြည်ချက်ပါသလ ဒုက္ခသစ္စာကအကျိုးတရားသမုဒိယသစ္စာကအကျိုးတရားအကျောင်းတရားထင်ရှားရှိခြင်းထင်ရှားဖြစ်ခြင်းကြောင့်အကျိုးတရားကဖြစ်ပေါ်လာရဒီလိုဆိုရင်အကျောင်းနဲ့အကျိုးနှစ်ခုရှိတဲ့အ낵ကအကျောင်းကအရင်ဖြစ်မလားအကျိုးကအရင်ဖြစ်မလားသာမန်ဖြစ်ပါဗျာ။ပြချပြောနော်အကျောင်းကအရင်ဖြစ်မလားအကျိုးကအရင်ဖြစ်မလားသာမန်ဖြစ်ပါဗျာ။ကဲဘုန်းကြီးတို့ဒီဘဝဆန်းစစ်ကြည့်အားလုံးဘုန်းကြီးအဝင်ပါကိုတရားနာပရိသတ်အကုန်လုံးအမိဘိတ်ချင်းမှနေခဲ့ကြရတဲ့လူကြီးပဲအမိဘိတ်ချင်းမှခေါင်းဆုံးစပြီးပရိသတ်နေနေတဲ့အခါကရဏယဉ်ကြီးအခိုက်ဘာရင်ဖြစ်တယ်လဲဆိုတော့ယုတ်တရားနန္တရားတွေဆက်ဖြစ်တယ်။ဒါကအလုံးလက်ခံနိုင်ရမယ်။အဲ့ဒီယုတ်တရားနန္တရားတွေကယုတ်ကရုပ်ပုဗ္ဗရဏခန္ဓာနန္တရားတွေကဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုပြီးလေးစုပုံလိုက်တော့ဝေဒနုဗ္ဗရဏခန္ဓာတင်ညုဗ္ဗရဏခန္ဓာသင်္ခါရဗ္ဗရဏခန္ဓာဝိညာဉ်ဗ္ဗရဏခန္ဓာဆိုပြီးခန္ဓာ၅ပါးဖြစ်တယ်။အဲ့ဒီခန္ဓာ၅ပါးဒီသစ္စာဒေသနာတော်နိယဗတ္တစ္စာလဲလို့မေးရင်ဒီဘဝမှာအကုန်လုံးဆက်ဖြစ်တာကဒုက္ခသစ္စာကဆက်ဖြစ်တယ်။အဲ့ဒါလက်ခံနိုင်လားလက္ခဏာအဲ့ဒုက္ခသစ္စာကဘလို့ကြောင့်ဖြစ်တယ်လဲဆိုတော့ဘုရားရှင်ကလည်းသမုဒိယသစ္စာကြောင့်ဖြစ်တယ်လို့ဟောတယ်။ဒီလိုဆိုရင်ဒီသမုဒိယသစ္စာတည်းဒီဘက်ဘုရားမရှိမလားဟိုဘက်ဘုရားမရှိဘူး။အတိကထူထောင်ခဲ့တဲ့သမုဒိယသစ္စာကြောင့်ဒါဒီဘက်မှာဒုက္ခသစ္စာဖြစ်တယ်။ဒီလိုဆိုရင်အတိကိုလှမ်းရှုဖို့လိုသလားမလိုဘူးလား။ဒါကအကြောင်းတစ်ခုနော်။ဒါဒီနေ့မျက်စိလည်းကြည့်ရတယ်အတိတ်ကသမုဒိယသစ္စာကြောင့်ဒီဘဝမှာဒုက္ခသစ္စာဖြစ်တာကိုကိုယ်တိုင်မျက်မှောက်ထူဖို့သိရမယ်။သူဆရာအပြောနဲ့လွမ်းလာမျိုးမဖြစ်စေရဘူး။ဆရာအပြောနဲ့ပါဇဟမီလွမ်းယုံနဲ့မိဖုံနိဗ္ဗာန်ရကြသရန်ဆိုရင်တော့ခွန်ကြီးတို့တန်ခါတော်တွေအကုန်လုံးကရကုန်ပြီချင်းတယ်နော်။ဘာဖြစ်လို့လဲအကုန်လုံးအလွတ်ရအောင်ကြက်နေတာ။ဒီတော့သစ္စာလေးပါးကိုကိုယ်တိုင်မျက်မှောက်သမ္မာတိတိဉာဏ်ပညာဖြင့်ထိုးထွင်းသိမြင်မှနန္ဒရာဝဆေဒုက္ခရဲ့အဆုံးပိုင်းကြဖြစ်တဲ့နိဗ္ဗာန်ကိုရရှိနိုင်မယ်ဆိုတဲ့ဘုရားရှင်ရဲ့စကားကိုလက်ခံနိုင်ခဲ့ရင်သစ္စာလေးပါးရဲ့အစိမ့်ပိုင်းတစ်ခုဖြစ်တဲ့သမုဒိယသစ္စာကိုလည်းသမ္မာတိတိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖို့သိမြင်မှနန္ဒရာဝဆေဒုက္ခရဲ့အဆုံးပိုင်းကြဖြစ်တဲ့နိဗ္ဗာန်ကိုရရှိမှာဖြစ်တယ်။ကောင်းပြီဒီသမုဒိယသစ္စာဆိုတာဘာလဲဒါလေးကိုခွန်ကြီးနည်းနည်းထပ်ရှင်းဖို့လိုလာတယ်။သစ္စာဝိဖင်ပါဠိတော်မှာတရားနာနေတဲ့ပရိသတ်တို့ရဲ့အလိုဣဇ္ဇတိယလက်ခံကိုကြည့်ပြီးဖျားရှင်ကသမုဒိယသစ္စာကိုနှီးမျိုးစုံနဲ့ဟောထားပါတယ်။အဲ့မှာနပတ်တဲ့နှီးကတော့တဏ္ဏကိုသမုဒိယသစ္စာဆိုပြီးဖျားဟောတယ်။ဒီလိုဟောကြားချက်ကတော့ခွန်ကြီးတို့ဗရဏာနှီးလို့ဆိုလိုပါတယ်။အဘိဓမ္မာသင်မှုတဲ့ပုဂ္ဂိုလ်ရရှိခဲ့မယ်ဆိုရင်တော့နားလည်ကြလိမ့်မယ်လို့သဘောပေါက်ပါတယ်။တဏ္ဏဟာတစ်လုံးနဲ့ဘယ်တော့မှမဖြစ်ဘူး။ရှင်မစိတ်စိတ်တိုင်းတင်းနဲ့အတူရှင်တွေ့ပြီးအမြဲတမ်းဖြစ်တယ်။ ဝိသိခေါ်တဲ့စိတ်ဓာတ်ဤဟာမလမ်းကြောင်းအတိုင်းသာဖြစ်တယ်။ဖြစ်လိုက်တဲ့အချိန်ကကြတော့တဏှာတစ်လုံးနဲ့ဖြစ်ထားတော့မဟုတ်ဘူး။သို့သော်ဗရဏဏီအပြင်ခေါင်းဆောင်ကတဏှာ။ဘာကြောင့်လဲ။တဏှာအစုံနဲ့အစိတ်ဓာတ်ရှိနေတဲ့ပုဂ္ဂိုလ်ရဲ့မှန်တမ်းမှန်သာလျင်သူတို့ထူထောင်ထားတဲ့ကုသိုလ်ကအကုသိုလ်ကံတွေကအကျိုးပေးတာ။တဏှာအစုံနဲ့အစိတ်ဓာတ်ခန့်ချောက်သွားတဲ့ယန္တာအရှင်မြတ်ကြီးယဟန္တာမဖြစ်မီထူထောင်ခဲ့တဲ့ကုသိုလ်ကအကုသိုလ်ကံဒီဆိုတာကတပုံကြီးရှိပါလေရှင်ကုသိုလ်မာလာလို့လို့ပေါ့နော်ရှိတော့လေယဟန္တာဖြစ်တဲ့အရတ္တမကဒီတဏအစောဒအစိတ္တကိုအညဉ္ဉံမရှိကိုယ်စီအောင်ဖြစ်လိုက်တဲ့အတွက်တဏအစောဒအစိတ္တရဲ့အထောက်ပံ့ကိုမရရှိတဲ့အတွက်သူထူထောင်ခဲ့တဲ့ကုသိုလ်ကအကုသိုလ်ကံမှန်သမျှကနောက်ထပ်ဘဝသင်ဆိုတဲ့အကျိုးကိုပြင်းနေနေဆွမ်းရင်ဒီခုံသွားအဲ့ဒီဆိုရင်ဒီကုံသွားတဲ့အတွက်တဏှာကိုဗရဏဏီအဖြစ်နဲ့သမုဒိယသစ္စာဆိုပြီးတော့ဒီလိုဖျားရှင်ကဟောတယ်ဥပမာဓမ္မဆက်ကဘောဓနာသုတ်တန်ဆိုကြတော့ဓမ္မဆက်ကနိဒနာတော်မှာပိစ္ဆဝဂိ၅ဦးကတရားနာယူတဲ့အချိန်ကမှတဏှာကိုသမုဒိယသစ္စာလို့ဟောလိုက်ရင်ဒီပုဂ္ဂိုလ်ရင်နားလည်မယ်ဆိုတာဖျားရှင်ကသိသိတဲ့အတွက်ဓမ္မဆက်ကနိဒနာတော်မှာတဏှာကိုသမုဒိယသစ္စာဖြစ်နေဟောလိုက်သို့တော်တချို့ပုဂ္ဂိုလ်တွေကဘလောက်ခေါ်ယူနေအာရုံမျိုးရှိသိနားမလဲဘူးတဏှာကသမုဒိယသစ္စာဖြစ်ခဲ့ရင်ဉာဏ်ဒီတဲ့ဒီလင်လာတွေကဘာလို့လဲသူတို့ကသမုဒိယသစ္စာမဖြစ်နိုင်ဘူးလားဒေါသကြောင့်လဲနောက်ကမကောင်းသည်ဖြစ်စေကောင်းသည်ဖြစ်စေပေါ့ဒီခန္ဓာငါးပါးမဖြစ်နိုင်ဘူးလားမောဟမာနတွေကြောင့်လဲမဖြစ်နိုင်ဘူးလားစသဖြင့်ဒီလိုတွေမေးလာမေးလာတော့တဏှာနဲ့တက်ကကိလေသာ7ပါးကိုလဲသမုဒိယသစ္စာဆိုပြီးဒုတိယတဏှိထဟောတယ်ဒီလိုဆိုရင်ကိလေသာ7ပါးကသမုဒိယသစ္စာဆိုရင်ဉာဏ်နဲ့အကုသိုလ်တရားတွေကကသမုဒိယသစ္စာမဟုတ်ဘူးလားဘောကောအကျိုးမပေးနိုင်တော့ဘူးလားလို့မေးစရာရှိတဲ့အတွက်တဏှာရောကိလေသာဉာဏ်နဲ့ကိလေသာတွေရောအကုသိုလ်ဉာဏ်နဲ့ကိလေအကုသိုလ်တရားအလုံးကသမုဒိယသစ္စာဆိုပြီးဟောလိုက်။ကဲအကုသိုလ်တွေကသမုဒိယသစ္စာဆိုတာမှန်ပြီဘောတင်ကိုဖြစ်စေတာမှန်ပြီကုသိုလ်ကကောမဖြစ်စေတော့ဘူးလားဆိုတော့မေးလာတဲ့အတွက်အဲ့ဒီအကုသိုလ်တရားတွေကိုအလောဘအဒေါသအမောဟခေါ်တဲ့ကုသလမူလတရားတွေကိုအကုန်လုံးသမုဒိယသစ္စာဆိုပြီးချခေါ်တယ်။အလောဘအဒေါသအမောဟခေါ်တဲ့ကုသလမူလတရားလောက်ပဲသမုဒိယသစ္စာ၊ဉာဏ်နဲ့ကုသိုလ်တရား၊လောကီကုသိုလ်တရားတွေကသမုဒိယသစ္စာမဟုတ်တော့ဘူးလား။ဘဝတည်းကိုအကျိုးမပေးတော့ဘူးလားလို့မေးစရာရှိတဲ့အတွက်ပိစမနီးမှာဖျားရှင်ကပြည့်ပြည့်စုံစုံဘဝတည်းကိုအကျိုးပေးနေတဲ့ကုသိုလ်ကအကုသိုလ်ကမှန်သမျှသည်သမုဒိယသစ္စာဆိုပြီးကိုယ်စင်အောင်ဟောလိုက်ပါလား။အဲ့တော့ဘဝတင်ကိုအညွန်ပေးတဲ့ကုသိုလ်ကအကုသိုလ်ကမှန်သမျှကသမုဒိယသစ္စာဆိုရင်ဘယ်ပုံဘယ်ပန်းဘယ်နည်းလမ်းအဖြစ်ဤတို့ကအကျိုးပေးနေသလဲလို့မေးစရာရှိလာတယ်။ရှိတဲ့အတွက်ရှင်းခြင်းကိုစနစ်တကျရှင်းကြအောင်ကျင့်ဤကိုလည်းနားလည်အောင်ဆိုပြီးဘုရားရှင်ကအင်ဂုတ်ထိုတိကအနိပတိဋ္ဌာယနသုတ်တံမှာသမုဒိယသစ္စာကိုထပ်မံပြီးပြည့်ပြည့်စုံစုံဟောထားပါလေ။ဘယ်လိုဟောလဲ။ကတမေသဘိခဝေဒုက္ခသမုဒိယအရိယသစ္စာဒုက္ခဖြစ်သောသမုဒိယအရိယသစ္စာတရားဆိုတာချက်တမ်းရလို့ခါလေဝိဇံပစ္စယသင်္ခါရသင်္ခါရပစ္စယအဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယသလယရဏသလယရဏပစ္စယဖန်သောဖန်သပစ္စယဝေဒနာဝေဒနာပစ္စယတဏ္ဍတဏ္ဍပစ္စယဥပါဒနာဥပါဒနာပစ္စယဘောဘောအမိစီယံဇာတိဇာတိပြုစီယံသရမရဏဒုက္ခပရိဒေဝဒုက္ခဒုမ္နဒုက္ခသတ္တမုန်တိဧဝမေနတခိမလန္တဒုက္ခခန္ဓာတသမုဒယောဟောတိအယံဝုဇ္ဇိဘိကဝေဒုက္ခသမုဒိယာရိယသစ္ဆံမောကျောင်းကျုဆန့်ရမှုပရိစ္ဆာဘုဗ္ဗသဘောတရားတွေကိုပြည့်စုံကဘာဟောလဲသမုဒိယသစ္ဆာဆိုပြီးတဲ့လုံငန်းခင်ကိုရှုတဲ့အောင်ဟောတော်တော်မူပါတယ်ဒီထဲမှာပရိစ္ဆာသမုဒ္ဓအသိတဲ့နားလည်တဲ့ပုဂ္ဂိုလ်တွေလည်းဗာရှိကြပါလိမ့်မယ်နော်ဒီပရိစ္ဆာသမုပ္ပါဒေသနာတော်ကိုအကျဉ်းချုပ်လိုက်မယ်ဆိုရင်အကြောင်းတရားနဲ့အကျိုးတရားပဲအဝိအကြောင်းတရားပိုင်းမှာအဝိဇ္ဇာတဏှာဥပါဒံတခါရခံဆိုပြီး၅ခုအကျိုးတရားပိုင်းမှာဝิญဉာဏ်ရောသရဏဖတ်တာဝေဒနာဆိုပြီးတော့အကျိုးတရား၅ခုရှိပါတယ်အကြောင်းတရားတွေဖြင့်ဆံဖြစ်တဲ့အတွက်အကျိုးတရားကဖြစ်လာတယ်ဒီတော့ဒီအကြောင်းတရားအကျိုးတရားတွေဖြစ်မှုနဲ့ပတ်သက်ပြီးတော့ပရိစ္ဆာသမုပ္ပါဒေသနာတော်ကိုနားလည်အောင်ပရိနာမိတံဘက်ကပါဠိတော်ကြီးမှာရှင်သန္တိဗုဒ္ဓဂုရောမြတ်ကြီးကအတိအကျောင်းတရားပိစုတ်ပါအကျိုးတရားပိစုတ်ပါအကျောင်းတရားအနာကအကျိုးတရားဆိုပြီးတော့အချင်းရ20နဲ့ချက်ပြင်ပြီးတော့ဟောပေးထားပါတယ် ဒီဟောကြားချက်ကိုအထက်ကရာကြီးများကခါထာလေးတစ်ခုဖြင့်အရင်ချုပ်ထားပါတယ်နော်ဒီခါထာလေးကကိုဘုန်းကြီးတို့သင်နေတဲ့အမိဓမ္မာတာသင်္ကတော်နဲ့လင်းညွှန်ကြမှာလဲပါပါတယ်တမောဟဝိညာဉ်နေအထက်ကရာနဲ့ဝိညာဉ်မြတ်ကအထက်ကရာတို့မှာလဲပါပါတယ်အဒီဒီဟိတောပိစ္ဆာဣဒာနိဖလပိစ္ဆကံဣဒာနိဟိတောပိစ္ဆာအာဒီဖလပိစ္ဆကံဆိုတဲ့ခါထာလေးပဲဒါပရိသတ်မှုဘက်ကိုချုပ်ထားတာအတင်းကြောင်းဒီ ဒီဘဝမှာဝိညာဉ်ရဲ့ဥဒါရဏဖတ်တာဝေဒနာခေါ်တဲ့အကျုံခန္ဓာ၅ပါးဒုက္ခသစ္စာတရား၅ဖြစ်တယ်။ဒီဘဝမှန်ထထူထောင်နေတဲ့ဝိဇာတနာဥပါဒံတရား၅ဆိုတဲ့အကြောင်းသမုဒယသစ္စာတရား၅ပါးကြောင့်နောက်အနာကမှာဝိညာဉ်ရဲ့ဥဒါရဏဖတ်တာဝေဒနာခေါ်တဲ့အကျုံခန္ဓာ၅ပါးဒုက္ခသစ္စာတရားထပ်ဖြစ်တယ်။ဒါတန်းသာမဆုံးသေးတဲ့ပုံပေါ်အတွက် အဲ့ဒီလိုကြောင်းကျိုးဆက်နေမှုသဘောတရားကိုထိုးထွင်းသိတဲ့ဉာဏ်ကိုသမုဒယသစ္စာကိုသိတဲ့ဉာဏ်လို့ခေါ်ပါတယ်။ဒီတော့အတိအကြောင်းတရား၅ပါးကြောင့်ပိစ္ဆုပန်အကျိုးတရား၅ပါးဖြစ်ပုံပိစ္ဆုပန်အကျိုးတရား၅ပါးကြောင့်အနာကအကျိုးတရား၅ပါးဖြစ်ပုံဆိုပြီးတော့ခွင့်ဆက်တာ။အတိအကြောင်းတရား၅ပါးကြောင့်ပိစ္ဆုပန်အကျိုးတရား၅ပါးဖြစ်ပုံကိုသိခြင်းတဲ့ပုဂ္ဂိုလ်ကအတိတ်ကိုလှမ တချို့ကအမျိုးသမီးဖြစ်တယ်တချို့ကအမျိုးသားဖြစ်တယ်ဘာကြောင့်လဲအကြောင်းရင်းမတူကြဘူးတချို့မှာအယုတ်လှတယ်တချို့ကအယုတ်ဆိုးတယ်ဘာဖြစ်လို့လဲအကြောင်းတရားချင်းမတူကြဘူးမတူဘူးကတော့ဘောပေါ့ခွန်ကြီးအမေရိကန်မှာဟိုမစ္စစ်ချူဆက်ဆိုတဲ့ဒီနေမှာရှိတဲ့ဘယ်လိုခေါ်တဲ့မျိုးလေးနဲ့အနည်းမှာမက်ဒီတေးရှင်းစင်တာတစ်ခုရှိပါတယ်ခွန်ကြီး၃ချိန်ရှိပါတယ်ဒီမှာသုံးသွားတရားကြတယ်ဒီနေ့ဝါရံနဲ့အဲ့ဒီမှာ၄လတရားပြခဲ့ပါတယ်အဲ့ဒီမှာယောဂီတယောက်ရဲ့အတွေ့အကြုံလေးနဲ့ဒူးနဲ့ဒူးမတူပုံလေးကိုသဘောပေါက်စေခြင်းလို့ဘုန်းကြီးနမူနာလေးတစ်ခုထုတ်ပြမယ်။ဒီလူကအမေရိကန်လူမျိုးလေးပါ။အမေရိကန်မျိုးလူမျိုးအမျိုးသမီးဖြစ်တော့သူ့ရဲ့အတိတ်ကြောင့်ယုတ်ကင်နန်းနဲ့ရှုပ်ပြီးတဲ့အခါသူ့ရဲ့အတိတ်ကြောင့်ကိုလှမ်းပြီးတော့ဘုန်းကြီးကရှုပ်ပုံဤစနစ်တွေကိုသင်ချာသင်ပေးပြီးအရှုခိုင်းလိုက်တယ်။အရှုခိုင်းလိုက်တဲ့အချိန်ခါကျတော့အကျိုးပေးမဲ့ကံကအတိတ်ဘဝဒီကဏ္ဍိကာလမရဏတဏ္ဏဇောစောတဲ့အချိန်ပေါ့ဒါဘုန်းကြီးတို့စာအရဒီကဏ္ဍိမနောဆုံးဖြစ်ပေါ်သွားတဲ့ဝိသိဇောစိတ်အစင်မယ်အဲ့ဒီဇောစိတ်အစင်မှာဒီအာယုံကလာခြင်းတယ်ကံတော်လကောကာမနမိတ်တော်လကောဂရိနမိတ်တော်လကောနမိတ်၃ခုတစ်ခုခုတော့ခြင်းတယ်အဲ့ဒါဒီမျိုးသမီးလေးကြတာသူကဘာအာယုံခြင်းလာလဲလို့ဆိုတော့အဲ့ကလေးညီကောင်းမြတ်မှာပြန်နေတဲ့အာယုံပေါ်လာတယ်ဘယ်လိုဆက်ဆံမှုရှိတယ်လို့သိအောင်ရှေ့ဆက်လက်ပြီးတော့ယုတ်ဒီနန်းကြီးကိုအရှုခိုင်းတဲ့အသိဉာဏ်ခိုင်းလိုက်တယ်အသိဉာဏ်ခိုင်းလိုက်တဲ့အချိန်ခါမှာသူကအသက်30အရွယ်လောက်လို့ခံမှန်းရတယ်အဲ့ဒီအချိန်ခါမှာမော်တော်ဆိုင်ကအက်ဆီဒင့်ဖြစ်ပြီးတော့သူကခွေလုံကန်ကြီးရောက်သွားတယ်ခွေလုံကန်ကြီးရောက်သွားတဲ့အချိန်ခါမှာသူရဲ့ဒီဝင်မလို့အချီးမှဒီငှက်ကလေးတွေပြန်နေတဲ့အာယုံကလာပေါ်တယ်ဘာညာဒီငကလေးတွေပြန်နေတဲ့အာယုံကပေါ်ရတယ်လဲဆိုတာသိရအောင်သူ့ကိုရှင်းဆက်ပြီးတော့ယုတ်ဒီနန်လေးကိုအတိဖက်ကိုတားဆုံပြီးတော့ယုတ်နန်လေးသိသိခိုင်းလိုက်တဲ့အခါဒီနေ့မှသူကဈေးကိုသွားရင်းနဲ့ဈေးမှာလှောင်အိမ်ထဲမှာလှောင်ထားတဲ့ငကလေးတွေကိုသွားတွေ့တော့သူ့စိတ်ထဲမှာတော်တော်လေးကရုဏာဖြစ်သွားတယ်ဖြစ်သွားတဲ့အတွက်အဲ့ငကလေးတွေကိုလှောင်အိမ်ထဲတကောအကုန်လုံးသူဝယ်လိုက်တယ်ဝယ်ပြီးတဲ့အခါကျတော့တင့်တော်တဲ့တဏှာမှာသွားပြီးတော့ဒီငှက်ကလေးတွေကိုသူကအကုန်လုံးဒီလောင်ရင်ကနေလွတ်တော့ငှက်ကလေးတွေကလောင်ရွက်နေပြန်ပြီးကောင်းငင်ကိုပြန်တက်သွားတယ်။ဒါကိုကြည့်ပြီးတော့သူ့စိတ်ထဲမှာအမတန်ကြည်နူးသွားတယ်။ဒါကောင်းမှုကုသိုလ်ပဲအဖျားဌာနဇီဝိပြဌာနခေါ်တဲ့ကောင်းမှုကုသိုလ်တခုဌာနသူစီးပူလိုက်တာပဲ။စီးပူလိုက်တော့အဲ့ဒီအချိန်ကမှဒီငှက်ကလေးတွေကိုလွတ်နေတဲ့အချိန်ကမှစိတ်စရတိဘယ်နှလုံးရှိတယ်လဲဆိုတော့ကိုတေချာဆက်စစ်ခိုင်းတော့စိတ်စရတိ35လုံးရှိပါတယ်။အဲ့ဒီ35လုံးဟာဘာတွေလဲ။သိကြလားလက်တွေ့ရှုလက်တွေ့ရှုဟုတ်လားသူဘုန်းကြီးတို့စာသိစာတွေ့အရာပြောရင်တော့သဗ္ဗစိတ္တတရဏံစရတိလို့ခေါ်တဲ့စရတိက9လုံးပကိဉ္စရတိက6လုံးသောဘနာတရဏံစရတိက19လုံးကရုဏာစရတိ1လုံးပညာစရတိ1လုံးပေါင်းလိုက်တော့35လုံးပဲစိတ်က1လုံးပေါင်းလိုက်တော့35လုံးအဲဒီတော့ဒီ35လုံးသောစိတ်စရတိကိုတော့သူကရှုလို့ရတယ်ရှုလို့ရတဲ့အချိန်ခံကြတယ်အဲ့ဒီအချိန်ခံမှာသူဘာစုတောင်းတယ်ဓာတ်ကကုသိုလ်ကံပဲရှိသေးတယ် ဒီတော့ဝိသဒနာဥပါဒံကဘာဝိသဒနာဥပါဒံလဲဆိုတော့ကိုစနစ်တကျသူ့ကိုသိအောင်ရှုခိုင်းတော့အဲ့ဒီငှက်ကလေးတွေကိုလွတ်နေတဲ့အချိန်ခါမှာသူ့မှာဘာမှဝိသဒနာဥပါဒံမရှိစူတောင်းပန်ထားတာမရှိဘာဖြစ်လို့လဲဆိုတော့သူကအဲ့ဒီအချိန်ခါမှာသူကခမန်းကြီးကတော့အယံလန်ကျွမ်းမှသူလူဖြစ်ခဲ့တယ်အယံလန်ကျွမ်းမှလူဖြစ်တဲ့အခါကျတော့သူကရိုမန်ကက်သလစ်ခိုင်းကိုခွေခရိယာမယ်ရောမင်းကန်တဲ့ဂိုင်းကိုကိုယ်ဝင်နေတဲ့အချိန်ခါကျတော့ဒီနေ့ကလေးဘွားမှာကျောင်းမှာစတင်တော့သူတို့စတင်ကျောင်းမှာကအခန်းလေးကြီးရှိနေတယ်။ဘုရားဘာသာအတွက်လေ့လာဖို့အခန်းတစ်ခု၊ခရိယံဘာသာအတွက်လေ့လာဖို့အခန်းတစ်ခု၊ဟိန္ဒူဘာသာအတွက်၊မွတ်စလင်ဘာသာအတွက်ဒီလိုဘာသာရေးတွေကိုလေ့လာဖို့ဆိုပြီးအခန်းလေးတွေလောက်ထားတယ်။ကြားတဲ့ပုံစံလေးတွေလောက်ထားတယ်။လောက်ထားတော့ဒီနေ့သူကလေးဘွားနဲ့ဘုရားဘာသာလေ့လာတဲ့အခန်းတန်းကိုသူဝင်သွားတော့အဲ့ဒီအခန်းထဲမှာသူစိတ်တဲ့ကိုအမတန်ဆွဲဆောင်နေတဲ့ရုပ်ပုံတစ်ခုတွေ့တယ်။အဲ့ဒီရုပ်ပုံကဘာလဲဆိုတော့အလုံးမြင်ဘူးကြလိမ့်မယ်။ဘုန်းကြီးတို့ဘုရားအလောင်းတော်ဥရဝင်လာတော့မှာ၆နှစ်တိုင်တိုင်ဒုက္ခရစရိယာကြည့်နေတဲ့ပုံမှာဒီပုံကိုကြည့်ပြီးတော့သူအသိပြီးတော့စိတ်ကြီးစိတ်ထဲမှာဆွန့်လန်းနေတယ်။ तू ဘာလုပ်နေတာလဲဆိုတော့ကိုကလေးဘွားနဲ့သူကစူးစမ်းဆင်ခြင်ကြည့်တယ်လိုက်ပြီးစူးစမ်းမင်းမြန်လိုက်တဲ့အခါကျတော့ဒါဘဝလွတ်မြောက်ရေးအတွက်သူကြိုးစားနေတာဆိုပြီးတော့သူကဒီအဖြေရတယ်။သူအဲ့ဒီမှာဘဝလွတ်မြောက်ရေးဆိုတာကိုသူတော်တော်သဘောကျသွားတယ်။သဘောကျတဲ့အချိန်ကကျတော့ဒီ၆ခုလေးကခုနကငှက်ကလေးတွေကိုလောင်အင်းနဲ့လောင်ထွက်တာမြင်တဲ့အခါသူတို့ကလည်းလွတ်မြောက်သွားစေချင်တယ်။ဟောဒီစန္ဒာလေးတွေပေါ်လာတယ်။အဲ့ဒီကနေပြီးတော့နောက်တော့သင်္ကန်းကြီးကျတော့ဒီအာယုံကပြန်ထင်လာတဲ့အခါမှာအဲ့ဒီကျတော့အဝိဇ္ဇာတဏှာဥပါဒဏ်ကပေါ်လာတယ်။ဘယ်လိုပေါ်လာလဲလို့ပြီးတော့ငါကလေးတွေကောင်းငင်ပြန်တမ်းပြီးတော့လွတ်မြောက်သွားတာကိုကြည့်ပြီးတော့တေဂာနီမှာသူ့စိတ်ထဲမှာဒီအာယုထင်လာတဲ့အခါသူလည်းဒီလိုပဲလွတ်မြောက်တဲ့ဘဝတစ်ခုကိုလှန်တွယ်တာတဲ့စိတ်ပေါ်လာတဲ့အခါကျလွတ်မြောက်တဲ့ဘဝကအမျိုးသားဘဝလားအမျိုးသမီးဘဝလားလို့သူ့ကိုသိချင်ပြန်ဆန်းစစ်ကြည့်ခိုင်းလိုက်တဲ့အခါကျတော့အမျိုးသမီးဘဝဘက်ကိုစိတ်ကညှဉ်းခန်းရှင်ဒီလုပ်ငန်းခွင်ကဘုန်းကြီးတို့ဘုရားရှင်ကအတိအကျဟောထားတယ်ဣဇာနဝက္ခတန်ယုတ်ပါဠိတော်စေရဏသုတ်တော်မှာဒုတိယဝိကပ္ပံဒုတိယအမျိုးစားနဲ့မှာပါတယ်ထိုသုတ်တော်မှာဘုရားရှင်ကဘယ်လိုခေါ်လဲနောစီဘိကဝေစီတိနောစီပကံပိတိအထံစေအနုသင်းတိအာရမမေတ္တဟောတိဝိညာဏတ္တခြိတိဟာနောစီပကပိတိယောညာဖြစ်ရဘာလို့ဤမိမဖြစ်ရဘာလို့ဤလူဖြစ်ရဘာလို့ဤနတ်ဖြစ်ရဘာလို့ဤစသဖြင့်ဒီလိုတဏှာကြီးကြီးတွေနဲ့ပုတ်ွက်ပြီးကြံစည်စေကုမှုမရှိဘူး။နောစဉ်စေတည်းဒီအဲ့ဒီလိုတဏှာကြီးကြီးနဲ့ပုတ်ွက်ပြီးတော့လည်းကုသိုလ်ကံအကုသိုလ်ကံကိုထထောင်ခဲ့တာမဟုတ်ဘူး။အထစေအနုသေးကြီးဒါပေမဲ့လို့အနုတ္တယဓာတ်ကရှင်းရှားရှိနေရင်ပါရမနမေတ္တာဟောတိဝိညာဏတ္တရှိနေရင်ကာမဝိညာဉ်တည်သွားဖို့အတွက်အကြောင်းဖြစ်နေပြီအနုတ္တယဓာတ်ရှိနေခြင်းသည်။ဒီဥစ္စာနဲ့ပတ်သက်ပြီးတော့ခွန်ကြီးတို့ပြိဏမီတာမက္ခအချက်ခရာကဘာကိုထောက်ပြထားတယ်ဆိုတော့ဝိပဿနာဉာဏ်နေတဲ့မှာအထွတ်ထိပ်တော့ရောက်နေတဲ့သင်္ခါရုပ္ပကဉာဏ်သင်္ခါရုပ္ပကဉာဏ်ကိုပွားနေတဲ့ယောဂီသူတော်ကောင်းရဲ့တန်တန်မှာအာလုံးဣဇ္ဇတဗိဒအတိတ်နာကပစ္စုပန်ဣဇ္ဇတဗိဒအကုန်လုံးဘာကိုပဲကြည့်ကြည့်အကုန်လုံးကအနိစ္စပဲဒုက္ခပဲဖြစ်ပြီးပြည့်နေတယ်ဆိုတော့အကုန်လုံးသိတယ်သိနေတဲ့အတွက်တဏှာတိတ်ကြီးနဲ့ဘူးတွဲပြီးတော့ငါပဲငါဟာပဲလို့ကြံစည်စိတ်ကူးမှုတော့မရှိဘူးမရှိပြင်မဲ့လို့အဲ့ဒီအချိန်ခါမှာဘာဖြစ်လဲဝိပဿနာကရှုလို့သိကောင်းနေတဲ့အခါကျတော့မိမိဝိပဿနာဉာဏ်ကိုပြန်ပြီးတွေ့တာတဲ့သဘောလေးပေါ်လာတယ်။အဲ့ဒီတွေ့တာနေတဲ့တဏှာကအပိထောက်မှန်လိုက်တဲ့အတွက်ဒီဝိပဿနာဉာဏ်ကဘဝဒီကိုအကျိုးပေးတယ်။ဘာကြောင့်အကျိုးပေးလဲဆိုတော့အနုတ္တယဓာတ်ကမကုန်သေးလို့အနုတ္တယဓာတ်ရှင်းရှားရှိနေရင်ကံကိုဘယ်လို့မှတန်းပြလို့မရဘူး။ဒီချိန်မှာအကျိုးပေးမှာအဲ့ဒါအဲ့ဒီပုံစံကိုထုတ်ပြထားတော့ခုနကယောဂီကလေးမလေးကဒီပုံစံဖြစ်သွားတယ်။ဒေဂဏိကလည်းကြမှာဟိုကောင်းမှုကုသိုလ်မြုပ်စဉ်အခါကဒီအနုတ္တယဓာတ်အနေနဲ့ဒီအဝိဇ္ဇာတနာဥပါဒဏ်လေးကငုတ်နေတယ်။ငုတ်တဲ့အနေနဲ့ရှိနေတယ်။မပြန်သေးတဲ့အတွက်ဒေဂဏိကလည်းကြတော့တကယ်ဘဝကူးတော့မယ်ဆိုတဲ့အချိန်ခါမှာဒီအဝိဇ္ဇာတနာဥပါဒဏ်ကပြန်ပေါ်လာတယ်။ဘယ်လိုပေါ်လဲလို့မေးတော့သူကအမျိုးသမီးဘဝဘက်ကိုစိတ်ကညှဉ်းခန်းဆိုင်နေတယ်အမျိုးသမီးလို့အတိမှားနေတဲ့သဘောကအဝိဇ္ဇာ။ဘာကြောင့်အဝိဇ္ဇာလဲလို့မေးရင်တော့ခွန်ကြီးတို့ပရမတ္တသစ္စာတွေကကြည့်လိုက်တော့ခန္ဓာကိုယ်တိဆောက်ထားတာကကလန့်ခေါ်တဲ့အမှုံလေးတွေပါ။အ ယုတ်ကလအမုံလေးနေနဲ့တိဆောက်ထားပြီးတော့ဒီယုတ်ကလကလေးတွေကိုဓာတ်ခွင့်ကြီးလိုက်ရင်ကလတ်တကုတ်တကုတ်မှာဘရုံရဘောတိဆောဝါရောအစင်းနိုင်ရတာဩဇာစတဲ့ဖြင့်သဘောတရားလေးတွေ၈ခု၉ခု၁၀ခုစသည်ရှိတယ်။အဲဒီသဘောတရားလေးတွေကဖြစ်ပြီးတာနဲ့ချက်ချင်းပြတ်တယ်။ဒါကယောက်ျားပဲဒါကမိန်းမပဲပြောပြနှိမ်လောက်အောင်တည်တန်းရှိရှိရည်ကြည်နေတာမရှိဘူး။မရှိပါပဲလေနဲ့ယောက်ျားပဲမိန်းမပဲလို့သွားပြီးတော့သိကြတယ်ဒီအသည့်ဒီမှားတဲ့အသည့်ဒုက္ခသစ္စာကိုဒုက္ခသစ္စာမှမသိတာကိုပြန်သာအဝိဇ္ဇာလို့ခေါ်တာပဲ။ဒါဒုက္ခသစ္စာဖြစ်တဲ့ယုံတရားကိုယုံတရားမှမသိဘူး။ဒုက္ခသစ္စာဖြစ်တဲ့နံတရားတွေကိုလည်းဒုက္ခသစ္စာမှမသိဘူး။မသိဘဲနဲ့အမျိုးသားပဲအမျိုးသမီးပဲလို့သိလိုက်တော့ဒီအသိကမှားနေတာ။ဒါကအဝိဇ္ဇာ။အဲဒီအဝိဇ္ဇာကိုအချင်းချင်းပြီးတော့မှဒီအမျိုးသမီးဘဝကိုလှန်ထွက်တဲ့သဘောလေးပေါ်လာတော့ဒါကတဏှာ။စိတ်ကဆွဲနေတဲ့သဘောလေးကဥပါဒါ။ဒီအဝိဇ္ဇာတဏှာဥပါဒါသုံးခုကအမည်ထောက်မှန်လိုက်တဲ့အတွက်သူငယ်ကလေးတွေကိုဘင်းမဲ့လွှတ်လိုက်တဲ့ကုသိုလ်ကံကဒီဘဝမှာသူ့ကိုအကျိုးပေးတာပဲ။ဒါကယောဂီကအဲ့ဒီလိုစနစ်တကျအတိတ်ကထူထောင်ခဲ့တဲ့ဒီအဝိဇ္ဇာတဏဥပါဒံသင်္ခါရကံခေါ်တဲ့သမုဒိယသစ္စာကြောင့်ဒီဘဝမှာခန္ဓာ၅ပါးယုတ်ရနံတရားတွေအမိပိုက်ခြင်းမှာခေါင်းဆုံးစဖြစ်တာကိုသိချင်မြင်အောင်ရှုရပါလေ။မရှုခဲ့ရင်သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ချာကိုယောဂီကကိုယ်တိုင်ဘယ်လို့မှမသိနိုင်ဘူး။ရှုရတော့မှသိဖို့မပြပါဘူးမရှုဘူးဆိုတဲ့ပုံကိုယ်ဒီသိပါ့မလားသိပါဘူးဘယ်လိုမှမသိနိုင်ဘူးအတိတ်ကဖြစ်ပြီးပြီဝိပဿနာဆိုတော့ကပြစ္ဆုတ်ပံတက်တဲ့ရှုရတယ်အတိတ်ကဖြစ်ပြီးပြီဖြစ်ပြီးတာမရှိတော့ဘူးမရှိတာဘယ်လိုရှုမလဲအနာဂတ်ကဖြစ်မှမဖြစ်သေးတာမဖြစ်သေးတာဘယ်လိုရှုမလဲဆိုပယ်ချလိုက်တော့ပယ်ချလိုက်ညာအတိတ်ကထူထောင်ခဲ့တဲ့အဝိဇ္ဇာတဏဥပါဒါသင်္ခါရကံဆိုတဲ့သမုဒိယသစ္စာကြောင့်ဒီဘဝဒုက္ခသစ္စာဖြစ်တာကိုယ်တိုင်သိအောင်မလားဆရာပြောနေတော့ပဇဟပြီးလွမ်းပြီးသိတာမျိုးတော့ဖြစ်ချင်းဖြစ်မယ်။တခါအနာဂတ်ကမဖြစ်သေးဘူးမဖြစ်သေးတဲ့အတွက်အနာဂတ်ကရှုလို့မရဘူးဆိုရင်ပိစ္ဆုတ်ပံမှာထူထောင်နေတဲ့ဝိဇ္ဇာတနာဥပါဒါသိခါရကံဆိုတဲ့အကြောင်းတရားတွေကြောင့်နော်အနာဂတ်မှာဒုက္ခသစ္စာဖြစ်တာကိုယ်တိုင်သိအောင်မလား။မရှုမှမရှုတာ။ရှုတာတော့သိဖို့မလွယ်လှပါဘူး။မရှုဘူးဆိုတော့လုံးလုံးသိအောင်မလား။မသိခင်ဘာပြောလဲဖခင်က။သမုဒိယသစ္စာကိုမပေါ့မပြတ်ဟုတ်တိုင်းမှန်စွာသမာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်ညှော့ဖွဲ့ဖို့မသိရင်သန္တာဝဆင်းဒုက္ခရဲ့အဆုံးပိုင်းခြားဖြစ်တဲ့နိဗ္ဗာန်ကိုရောက်အောင်ငါပြုလို့ပြမယ်လို့ပုဂ္ဂိုလ်တယောက်ကပြောလာခဲ့ရင်ထိုပုဂ္ဂိုလ်ရဲ့ပြောဆိုခြင်းဒီပြောဆိုသည့်အတိုင်းဘယ်လိုမှမဖြစ်နိုင်ဘူး